ရခိုင်ပြည်နယ်မောင်းတော်ဒေသအတွင်းလုံခြုံရေးအာဏာပိုင်တွေရဲ့စစ်ဆင်ရေးတွေအတွင်းမှာထိခိုက်ပျက်စီးမှုတွေနဲ့ပတ်သက်လို့အချက်လက်သစ်တွေကိုနိုင်ငံတကာလူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ဖြစ်တဲ့ HRW ကထပ်ပြီးတော့ထုတ်ပြန်လိုက်ပါတယ် HRW ရဲ့အချက်အလက်တွေဟာအစိုးရရဲ့ထုတ်ပြန်ချက်တွေနဲ့ကွဲလွဲမှုတွေရှိနေတာကြောင့်တိတိကျကျသိနိုင်အောင်လေ့လာသူတွေသတင်းမီဒီယာတွေတွားရောက်ခွင့်ပေးသင့်တယ်လို့တိုက်တွန်းမှုတွေလည်းရှိပါတယ်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြမှာပါရှင
်ဟုတ်ကဲ့ပါခင်ဗျာမောင်နှောမျိုးနယ်မှာနေကြားဆောင်ကင်းစခန်းတွေကိုတိုက်ခိုက်ခံခဲ့ရတဲ့အောက်တိုဘာလ9ရက်နေ့ကစလို့အခုချိန်ထိဆိုရင်အိုးအိမ်တထောင်ကျော်ဖျက်ဆီးခံခဲ့ရတဲ့အကြောင်း HRW ကဂျူတုတပ်ပုံတွေကိုကူကပြီးသတင်းထက်မှန်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲ HRW အဖွဲ့ကအလားတူအချက်လက်တွေထုတ်ပြန်ခဲ့စင်မှာတော့မြန်မာအစိုးရရဲ့တရားဝင်ထုတ်ပြန်ချက်တွေနဲ့ကွဲလဲမှုတွေလည်းရှိခဲ့တာပါ။ဒီလိုကွဲလွဲမှုတွေမရှိစေဖို့နိုင်ငံတကာအဖွဲ့အစည်းတွေသတင်းမီဒီယာတွေကိုပြည်ပခန့်ဖြစ်ရာဒေသတွေကိုလွတ်လွတ်လပ်လပ်သွားရောက်စုံစမ်းခွင့်ပြုတင်နေဆိုပြီး HRW အဖွဲ့ရဲ့အာရှရှေးရာဒုတိယညွှန်ကြားရေးမှူး Faye Robinson ကပြောပါတယ
် Well it's quite clear that the Burmese government and the Tatmadaw is trying to hide something
မြန်မာဆိုရနဲ့တက်မတော်တို့ဟာတခုခုကိုဖုံးကွယ်ဖို့ကြိုးစားနေတယ်ဆိုတာသိတာထင်ရှားပါတယ်ဘာလို့သူတို့တွေတခုလိုလုပ်နေကြတာပါလဲသူတို့တွေအနေနဲ့နိုင်ငံတကာစောင့်ကြည့်လေ့လာသူတွေသတင်းသမားတွေပြီးတော့လူသားချင်းစာနာထောက်ထားတဲ့နိုင်ငံတကာအဖွဲ့အစည်းတွေနဲ့နိုင်ငံတကာ NGO တွေကိုပြည်ပခန့်ဖြစ်ပွားရာနေရာတွေကိုတွားပြီးတော့လေ့လာနိုင်ဖို့အစိုးရအနေနဲ့ခွင့်ပြုဖို့လိုအပ်ပါတယ်ပြီးတော့စစ်တပ်နဲ့အာဏာပိုင်အဖွဲ့အစည်းတွေကစောင့်ကြည့်နေတာမျိုးမရှိဘဲနဲ့ဒေသခံပြည်သူတွေနဲ့တွေ့ဆုံမေးမြန်းဖို့ကိုလည်းခွင့်ပြုပေးသင့်ပါတယ်တပ်မတော်ကဖုံးကွယ်နေတာမျိုးမဟုတ်ဘဲနဲ့တကယ်ကိုနိုင်ငံတကာစံချိန်စံနှုန်းတွေနဲ့ညီတဲ့စုံစမ်းဖော်ထုတ်တာတွေလုပ်ဖို့လိုအပ်ပါတယ်
မြန်မာသမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးဇော်ထီကတော့မောင်တော်ဒေသကပြည်ပခါတွေအတွင်းပျက်စီးဆုံးရှုံးမှုတွေနဲ့ပတ်သက်လို့ HRW အဖွဲ့ရဲ့ထုတ်ပြန်ချက်တွေကိုမှန်မှန်သုံးသပ်သွားမယ်လို့ပြောပါတယ်။
သူတို့ရဲ့အဲဒီဒုတိယပုံကြီးအပေါ်ပါနေပြီးတော့သုံးသပ်ရတဲ့အတွက်ဆိုတော့ High Resolution ပုံရိပ်အာကြည်လင်ပြီးမြန်မာတွေဆိုတော့များလေအဲမြေပြင်ရှင်နေတဲ့တော့ပြင်းပါမှုတွေရှိတာတော့သူတို့ဝန်ခံပါသားဖြစ်ကြတယ်။ဒီကွာခြားချက်ကတော့ကျွန်တော်တို့ပြောတာက430ဟုတ်ကျွန်တော်တို့ကပြန်ပြောတာအခုတို့က830ဆိုတဲ့အပေါ်မှာတော့ကျွန်တော်တို့ကပြန်ပြီးတော့စစ်စစ်မှုလုပ်ပြီးမှပဲပြောနိုင်မှာဖြစ်ပါတယ်
ပြည်ပခန့်ဖြစ်ပွားရာမောင်တော်ဒေတာရဲ့မြေပြင်အခြေအနေတွေကိုတိတိကျကျသိနိုင်ဖို့အစိုးရအနေနဲ့ကုလသမဂ္ဂအဖွဲ့အစည်းလိုမျိုးနိုင်ငံတကာအဖွဲ့အစည်းတွေလူ့ခွင့်ရေးဆောင်ရွက်နေကြတဲ့အဖွဲ့အစည်းတွေကိုစုံစမ်းလေ့လာခွင့်ပေးဖို့ HRW အဖွဲ့ကတိုက်တွန်းနေတာပါဒါပေမဲ့လည်းအစိုးရအနေနဲ့နိုင်ငံတော်အဆင့်စုံစမ်းစစ်ဆေးရေးကော်မတီတရဲ့ဖွဲ့စည်းတော်မှဖြစ်ပြီးသတင်းမီဒီယာတချို့ကလည်းဒီဒေတာကိုတောင်းရောက်နိုင်အောင်မကြာခင်မှာစီစဉ်ပေးတော်မယ်လို့ဦးစောထေကဆိုပါတယ်အဲ
ဒီဒေတာပေါ့နော်မောင်တော်ဒေတာအကြမ်းဖက်ထိခိုက်ခံရမှုနဲ့ပတ်သက်လို့ကျွန်တော်နိုင်ငံတော်အဆင့်စုံစမ်းစစ်ဆေးဖတ်ဖို့ဖွင့်မယ်ဆိုတော့ကျွန်တော်ထုတ်ပြန်ထားပြီးဖြစ်တယ်။အဲ့ဒါလည်းမစားရင်ဖွင့်ပြီးသွားမှာဖြစ်တယ်။ဒီဖွင့်ရဲ့စုံစမ်းစစ်ဆေးမှုကလည်းခုနပြောတဲ့အင်ဂျီစစ်ဆေးမှုအချိန်လေးပေါ့နော်။အဲ့မှာတော့ကျွန်တော်တို့ဒီကအဖွဲ့ကိုအဲ့ဒီဖွင့်ရဲ့အချိန်ကလာသိရှိချက်ပေါ်မှာကျွန်တော်တို့အခြေထပ်လာပါသေးတယ်။နောက်တစ်ချက်ကတော့မီဒီယာတွေသွားပြန်ပြုလာမှုကြတော့ကျွန်တော်တို့ပြောထားပြီးသားဖြစ်ပါတယ်။မီဒီယာတွေအကုန်လုံးတော့ကျွန်တော်သွားပြန်ဟိုပြုလို့ရမှာမဟုတ်ဘူး။ဒါတော့နေပြည်တော်ကြီးကအော်နောက်ပြီးတော့လုံခြုံရေးအခြေအနေကနောက်နံပါတ်ဆက်သွယ်ရေးအရာပေါ့နော်အဲ့ဒါတွေကအားလုံးအရာဒီသွားရောက်မဲ့မီဒီယာသမားတွေသတင်းစာသမားတွေအဲ့ဒီလုံခြုံမှုကအစိုးရမှတာဝန်ရှိပါပဲအဲ့ဒါတွေကိုပုံပုံသုံးသပ်ပြီးတော့မီဒီယာ access ကိုတော့ရအောင်လို့ကျွန်တော်တို့ဟိုစီစဉ်နေတာရှိပါတယ်
HRW အဖွဲ့ရဲ့ဒီကနေ့ထုတ်ပြန်ချက်ထဲမှာတော့ပြီးခဲ့တဲ့သတင်းပတ်အတွင်းမောင်တော်ဒေတာတွင်းကကြေးရွာ900မှာအဆောက်အဦ820ဖြည့်ဆည်းခံခဲ့ရပြီးတကယ့်လက်တွေမှာတော့ဒီထက်ပိုကောင်းပိုနိုင်တယ်လို့လည်းဆိုပါတယ်။မော်ဂွန်မဂဇင်းရဲ့ Editor ဦးစရာလိုင်းကတော့အခုလိုမျိုးအချက်လက်ကွဲပြားမှုတွေမရှိအောင်သတင်းမီဒီယာသမားတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုဒီနေရာကိုတောရောက်စုံစမ်းဖော်ထုတ်နိုင်အောင်ဆောင်ရွက်ပေးတယ်လို့ပြောပါတယ်။ဒီန
ိုင်ငံတကာအဖွဲ့အစည်းတွေပါတဲ့ဒီလက်လာတဲ့အဖွဲ့တွေတွားတဲ့အခါမှာမီဒီယာကအဲ့ဒီချက်ပြီးလဲစစ်တာပေါ့နော်မီဒီယာဆိုတဲ့နေရာမှာလည်းအဲဒီ local ကုလပုံပဲနဲ့ international media တွေပါအောင်လို့ပေါ့နော်အဲ့ဒီလိုချက်ပြီးပြီးလဲအချိန်အောက်ချိန်မှာဘာကြီးဖြစ်နေတယ်ဆိုတာကိုအဲတခါလေးစုံစမ်းပြီးတော့မှလွတ်လပ်စွာမြင်လို့ရအောင်လို့ဖန်တီးပေးနေတာပေါ့လေအဲ့ဒီကလုံခြုံရေးနဲ့အတိုင်းလိုင်းယူတော့အစိုးရကတောင်းပန်ပြီးပြရမှာပေါ့နော်သူတို့လုပ်တဲ့လုပ်ငန်းဆောင်တာအတွက်လွတ်လပ်မှုရှိအောင်လို့တော့အစိုးရကဝန်ကြီးဆက်မဆက်တဲ့လုံခြုံရေးနဲ့အစီအမံခံစားရေးတွေလုပ်ပြီးတာကောင်းမယ်လို့ကျွန်တော်မြင်ပါတယ်
ရခိုင်ပြည်နယ်မောင်တော်ဒေသမှာလူခွင့်ရေးချိုးဖောက်မှုတွေအနိုင်ကျင့်မှုတွေအမျိုးသမီးတွေအပေါ်တာမယာကျင့်မှုတွေနဲ့တပ်ဖြတ်မှုတွေရှိနေပြီးတော့မွတ်စလင်ဘာသာရေးအဆောက်အဦတွေပါဝင်အဆောက်အအုံများစွာကိုဖျက်ဆီးမှုတွေရှိနေတယ်လို့လည်းပြောဆိုမှုတွေရှိပါတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ယန်ဟီလီကတော့ဒီကိစ္စနဲ့ပတ်သက်လို့ဆုံးဖြတ်ချက်တစုံတရာရနိုင်အောင်အစိုးရအနေနဲ့အမြန်ဆုံးဆောင်ရွက်တင်တယ်လို့တိုက်တွန်းထားပါတယ်ခင်ဗျာ။